Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ12ရက်တနင်္ဂနွေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါရဲ့ရှင်။ကျမနန်းလာပါခုညပိုင်းစီစဉ်တွေကိုတာယူမှုတင်ဆက်ပေးပါပါ
။မင်္ဂလာညချမ်းပါတော်ရရှိများရှင်ကျမကသင်္ကီထိုက်ပါဒီကနေ့ထူးခြားတဲ့သတင်းတွေမှာတော့အမေရိကန်နဲ့ကျူဘာခေါင်းဆောင်တို့ရာစုနှစ်ဝက်ကျော်အတွင်းမှာသမိုင်းဝင်တွေ့ဆုံဆွေးနွေးနိုင်ခဲ့ကြပါပြီ။လီဗျားကတောင်ကိုရီးယားတန်ရုံတိုက်ခိုက်ခံရမှုကြောင့်လူနှစ်ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံမှာမီးရိုးဖလာလှုပ်လာကြတဲ့ရွှေချီထိုးရွှေဆိုင်ရက်ကန်စတဲ့လက်မှုအနုပညာတွေနဲ့ပတ်သက်လို့ကတော့
ကျွန်တော်မှအနုပညာရှိတဲ့ပြင်ဒီအနုပညာကိုတတ်တတ်မမပေါ်လေလို့ဒီပြမမြန်မာနိုင်ငံတော်ဖြစ်တဲ့ဗကန်ခေတ်မတိုင်မီကလေးကဒီအနုပညာရဲ့ဆုံးလာ
မန္တလေးမြို့ကရွှေချီထိုးပညာရှင်ဦးစိန်မြင့်ပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါဒီနောက်မှာတော့နှမြုပ်သွားတဲ့ရုရှားငါးဖန်တင်မောဘောကအသက်ရှင်ကျန်ရင်တဲ့မြန်မာနိုင်ငံသားတင်မောသားတွေရန်ကုန်မြို့ကိုဒီကနေ့ညပြန်ရောက်မဲ့တဲ့တွင်အတူဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တကြံအထူးအစီအစဉ်တွေအဖြစ်မြန်မာပြည်မပေးစာများအစီအစဉ်တွေကိုလည်းနားဆင်ရမှာပါဒီလိုတဲ့တွင်ဆောင်းမတွေမတိုင်ခင်အခုညပိုင်းထိုက်တန်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်နေမမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဟူကက်စထရိုတို့စနေနေ့မှာသမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာမှာတော့အမေရိကန်သမ္မတကကာလရှည်ထီးချန်ဖြစ်နေတဲ့ကျူဘာအစိုးရနဲ့နှစ်နိုင်ငံကြားဆေးခေတ်ကာလကွဲပြားမှုတွေကိုဆက်ဆက်ဆွေးနွေးပြီးသမိုင်းဆံမျက်နှာတည်တရဖွင့်လှစ်လိုတယ်လို့ပြောဆိုခဲ့ပါတယ်။ပနားမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးတွေ့ဆုံဆွေးနွေးပွဲအတွင်းနှစ်နိုင်ငံခေါင်းဆောင်တို့ဦးတို့ရဲ့တွေ့ဆုံမှုဟာဆိုရင်နှစ်ပေါင်း50ကျော်ကာလအတွင်းအမေရိကန်နဲ့ကျူဘာခေါင်းဆောင်တို့ရဲ့ပထမဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ်။ရုပ်မြင်သံကြားမှာပြသတဲ့အထက်မှာတော့စီဝေးခန်းငယ်လေးတစ်ခုအတွင်းမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဟူကက်စထရိုတို့ဝန်ထမ်းတွေစကားပြန်နေဝင်ရံပြီးဘေးကျင်းရှင်ထိုင်ဆွေးနွေးနေကြတာကိုတွေ့ရပါတယ်။နှစ်နိုင်ငံတန်တမာအဆက်အသွယ်ပြည်ဝပြန်လည်ထားရှိရေးစူးစမ်းနေတဲ့အမေရိကန်နဲ့ကျူဘာအစိုးရတို့ကြားစနစ်နဲ့ဆွေးနွေးပွဲကအရေးပါတဲ့အလှည့်အပြောင်းတစ်ခုဖြစ်သွားနိုင်တယ်လို့လည်းအမေရိကန်သမ္မတကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့အီရန်တို့ရဲ့နျူကလ িয়ার ဆီဆက်ဆွေးနွေးရေးပေါ်ပါတီဆွဲလက်ကင်ထားပြီးဝေဖန်မှုတွေကအတော်လေးလွန်းနေပြီလို့အမေရိကန်သမ္မတဥပမာကစနေနေ့ကပြောဆိုလိုက်ပါတယ်။ပနားမားမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးအပိတ်သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအီရန်နဲ့နျူကလ িয়ার အရေးဆွေးနွေးနေတဲ့ကာလမှာဝေဖန်နေကြသူတွေစိတ်ရှည်ပေးကြဖို့လေတိုက်တွန်းလိုက်ပါတယ်။အီရန်နဲ့နျူကလ িয়ার အရေးဆက်ဆက်ဆွေးနွေးမှုမှာကောင်းမွန်တဲ့တော်တဲ့သဘောတူညီချက်ရဖို့ကိုအာရုံစိုက်ရမယ်အစားဒီညှိနှိုင်းဆွေးနွေးမှုပျက်စီးရပျက်စီးကြောင်းဘာကြောင့်လုပ်နေကြသလဲဆိုတာနားမလည်နိုင်ဘူးလို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ဒီဆွေးနွေးမှုကိုစိတ်ရှည်ရှည်ထားပြီးစောင့်ကြည့်ကြဖို့လေသမ္မတကတိုက်တွန်းပါတယ်။အီရန်ဘက်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့အရေးကိုပိတ်ပင်ဖြတ်တောက်ပစ်နိုင်ဖို့ဆွေးနွေးမှုမှာကျေနပ်အားရစရာမကောင်းဘူးဆိုရင်ကျွန်တော်တို့အနေနဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးမှာမဟုတ်ပါဘူးလို့လည်းပြောခဲ့ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်မူပေါင်းတစ်ခုချမှတ်တာဟာအီရန်တွင်နျူကလ িয়ার လက်နက်ပိုင်ဆိုင်မသွားနိုင်ဖို့တားဆီးထားနိုင်မဲ့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းသူအနေနဲ့အပြည့်အဝအကောင်းမြင်ထားတော့မယ်ဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာရဲ့အာရှခီးစဉ်နောက်ဆုံးနေ့မှာတော့ဟိုနိုလူးလူးကအမေရိကန်ပစိဖိတ်စစ်ဌာနချုပ်မှစစ်တပ်ခေါင်းဆောင်အနေနဲ့တွေ့ဆုံစကားပြောဆိုခဲ့ပါတယ်။တမ်မှုတွေနဲ့တွေ့ဆုံတာမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းကနေမြေပိုင်ဆိုင်မှုအငင်းပွားမှုကအစကိုရီးယားကျွန်းဆွယ်ဒုံးကျည်ပြစ်လွတ်မှုချင်းချောက်မှုတွေအထိကာကွယ်ရေးဝန်ကြီးနှားထောင်ခဲ့ပါတယ်။ခီးစဉ်အတွင်းမှာပစိဖိတ်ဒေသတလွားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု Trans-Pacific Partnership နဲ့ American နဲ့မဟာမိတ်တို့ကြားဒေသရင်းတည်ငြိမ်ရေးအရေးပါတဲ့ပူးပေါင်းဆောင်ရွက်မှုစတဲ့ကိစ္စရပ်နှစ်ခုကိုအများဆုံးဆွေးနွေးခဲ့တယ်လို့လည်း American ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အာရှပစိဖိတ်ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေစီကိုတပတ်ကြာခီးသွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကတ်တာဟာဒီကနေ့တနင်္ဂနွေနေ့မှာပဲဝါရှင်တန် DC မြို့တော်ကိုပြန်လည်ရောက်ရှိလာခဲ့ပြီးလည်းဖြစ်ပါတယ်။ပစိဖိတ်ဒေသတလွားပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက် TPP ကတော့အာရှနိုင်ငံပေါင်း12နိုင်ငံနဲ့အမေရိကန်တို့ပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်ရှင်
။အာမေးနီးယားလူမျိုးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့နှစ်တရာပြည့်ထိမ့်မှတ်ပွဲမှာပုပ်မြဟမင်းကြီး Francis က လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုတဲ့စကားလုံးကိုအသုံးပြုခဲ့ပြီးမကြာခင်မှာပဲပေါ့ပြားမင်းကြီးရဲ့ဗာတီကန်သာသနာကိုယ်စားလှယ်တော်ကိုစန့်ကျင်ပြောဆိုဖို့တူရကီအာဏာပိုင်တွေကသတိပေးလိုက်ပါတယ်ဒီနေ့တနင်္ဂနွေနေ့စိန့်ပီတာဘုရားကျောင်းဘက်ဆလီကာမှာကျင်းပတဲ့လူထုစည်းဝေးပွဲခန်းနာမှာပထမကဘာစစ်အတွင်းအော်တိုမန်နဲ့တက်ခ်စ်တွေတပ်ဖြတ်ခဲ့လို့အာမေးနီးယန်တပ်တန်းခွဲတိဆုံးခဲ့ရတာဟာ20ရာစုနှစ်ရဲ့ပထမဆုံးလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ပေါ့ဗီဟမ်မင်းကြီးဖရန်စစ်ကပြောဆိုခဲ့ပါလေမကောင်းတဲ့လူရက်ကိုဖုံးခွေညင်းဆိုတာဟာဒဏ်ရာတစ်ခုကိုစေမကူပဲပတ်တီးမစီပဲဒီတိုင်းသွေးစိမ့်ရှင်ရှင်ထွက်အောင်ထားတာနဲ့အတူတူပဲလို့လူလူစည်းဝေးပွဲမှာပေါ့ဗီဟမ်မင်းကြီးကပြောဆိုပါလေသူရဲ့အဲ့ဒီလိုပြောဆိုမှုကမသင့်တော်တဲ့အကြောင်းထုတ်ဖော်ဝေဖန်မှုရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းအန်ကာရာသာသနာကိုယ်စားလှယ်တော်ကိုတူရကီအာဏာပိုင်တွေကသတိပေးပြောဆိုလိုက်တာဖြစ်ပါလေ1950ခုနှစ်ကစတဲ့အော်တိုမန်နဲ့တက်စ်ပြိပက္ခရီမှာခရစ်ယာန်အာမေးနီးယန်တွေတိုက်ဆုံခဲ့ရတာကိုတူရကီမွတ်စလင်တွေကလက်ခံခဲ့ပေမဲ့အဲ့ဒီစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုမဟုတ်ဘူးလို့ညင်းဆိုကြပါတယ်ဒီတပ်ခံရသူတွေကပြည်ရင်းစစ်နဲ့စုပ်ပုမှုအတွင်းတိုက်ဆုံရတာဖြစ်ပြီးတိုက်ဆုံသူဥယေကလည်းစာပွားတိုးတက်လာရုံမကဒီလူစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုဟာလူမျိုးတုံးတပ်ဖြတ်မှုမပါဘူးလို့တူရကီဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါရရှင်။လီဘီးယားနိုင်ငံထရီပိုလီမြို့ကတောင်ကိုရီးယားတန်ယုံကိုဒီကနေ့တနင်္ဂနွေနေ့မှာဘယ်သူဘယ်ဝါမှမသိရတဲ့တနတ်သမားတွေကတိုက်ခိုက်ခဲ့တဲ့အတွေ့လီဘီးယားလုံခြုံရေးအဆောက်အအုံတို့တေဆုံးခဲ့ရတယ်လို့တောင်ကိုရီးယားနဲ့လီဘီးယားတာဝန်ရှိသူတို့ကပြောပါတယ်။တန်ယုံအဆောက်အအုံဝန်ရှိကဖြတ်သွားတဲ့ကားပေါ်ကနေတနတ်နဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံလုံခြုံရေးအဆောက်အအုံတို့တေဆုံးပြီးတခြားသူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။တောင်ကိုရီးယားတန်ယုံမှာအလုံးလုံးနေကြတဲ့တန်တမာ2ဦးအပါအဝင်တောင်ကိုရီးယား3ဦးတို့ကတော့ထိခိုက်ဒဏ်ရာရတာမရှိဘူးဆိုပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လီဘီးယားကတောင်ကိုရီးယားတန်တမာတွေကိုဌာနေပြန်ခေါ်ဖို့အစိုးရကစဉ်းစားနေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်ရှင
်။1980ခုနှစ်ပါကစ္စတန်လက်အောက်ကနေဘင်္ဂလားဒေ့ရှ်လွတ်လပ်ရေးအတွက်စစ်ပွဲတွေဆင်နွှဲနေတဲ့ကာလအတွင်းလူသားမျိုးနွယ်တွေပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကထိတ်တန်းအစ္စလာမ်ဝါဒီခေါင်းဆောင်တယောက်ကိုတည်တံစီရင်လိုက်ပါတယ်။အဲ့ဒီအတိုက်ခံခေါင်းဆောင်အသက်63နှစ်အရွယ်မဟာမက်ကာမာရူဇမန်ကိုချိုးဖိကွမျက်မဲ့စနေနေ့ညတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာဗဟိုအချင်းတောင်တဝိုက်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။ဂျမာအစ္စလာမီပါတီရဲ့လက်ထောက်တွင်းမှုမဟာမက်ကာမာရူဇမန်ဟာလက်နက်မဲ့လေသမားအနည်းဆုံးလူပေါင်း120လောက်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုတွေတာဝန်ရှိတယ်လို့အစိုးရရှေ့နေတွေကပြောဆိုပါတယ်။ပါကစ္စတန်နိုင်ငံကနေလွတ်လပ်ရေးရဖို့ကုလကြာစစ်ပွဲအတွင်းလူပေါင်း3000လောက်သေဆုံးခဲ့ရပါတယ်။ပါတီခေါင်းဆောင်တယောက်ကိုကျိုးပဲ့ကွပ်မြက်ခံရမှုကိုဂျမာအစ္စလာမ်ပါတီကကန့်ကွက်ခဲ့ပြီးတော့တနင်္လာနေ့မှာနိုင်ငံတော်မှအထွေထွေသပိတ်မှောက်ကြဖို့လေစော်ဩထားပါတယ်ရှင်။
ဒီကနေ့အေဘီလ12ရက်နေ့ဟာဆိုရင်လူလိုက်ပါတဲ့အာဂတရင်များဆာယာနိုင်ငံတကာနေ့ဖြစ်ပါတယ်။လွန်ခဲ့တဲ့1962ခုနှစ်အသက်28နှစ်အရွယ်ဆိုဗီယက်အာဂတရင်မူယူရီဂါဂါရင်ကဘာပေါ်ကနေအာဂတတဲ့ပထမဆုံးရောက်ရှိနိုင်ခဲ့တဲ့အထိတ်အမှတ်အဖြစ်သတ်မှတ်ထားတဲ့နေ့လည်းဖြစ်ပါတယ်။တမိုင်းတင်ခဲ့ရတဲ့ကဘာတစ်ဖက်ပတ်နိုင်ခဲ့တဲ့သူ့ရဲ့အာဂတခီးစဉ်ဟာ108မိနစ်တာကြာမြင့်ပြီးတနာယီမိုင်18000လုံးနဲ့သွားနေတဲ့ဘော့စတော်အာဂတယင်ထဲမှာကြုံကြုံလေးထိုင်ပြီးလိုက်ပါသွားခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီခီးစဉ်ကအာဂတကိုအောင်အောင်မြင်မြင်သွားနိုင်တဲ့သမိုင်းစာမျက်နှာသစ်အဖြစ်မုန်းကုန်းတင်ခံခဲ့ရပါတယ်။အာဂတယင်မူဂါဂယင်အာဂတခီးစဉ်မတိုင်ခင်ကတော့အာဂတခီးသွားခြင်းဆိုတာကသိပ္ပံဆိုင်ရာစာရေးဆရာတွေရဲ့စိတ်ကူးယဉ်ပုံဖော်ရေးသားစရာကဏ္ဍတစ်ခုပဲဖြစ်ခဲ့တာပါ။အာဂတယင်ကဘာဘတ်လမ်းကြောင်းမှာပတ်နေချိန်မှာတော့အာဂတယင်မူဂါဂယင်ကသူ့အာဂတယင်ကိုကိုယ်တိုင်ထိန်းချုပ်မောင်းနှင်ခဲ့တာတော့မဟုတ်ပါဘူးအာဂတယင်မူအစာကွန်ပျူတာစနစ်တစ်ခုကနေရေဒီယိုနဲ့ထိန်းချုပ်ပြီးအာဂတယင်ဘော့စတော့ကိုထိန်းချုပ်လှုပ်ဆောင်ရမှာ၄ကိုညွှန်ကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းရေးပေါ်လာရင်တော့အာဂတယင်မူက
အာဂါတာယင်ဘော့စတော့ကိုထိန်းချုပ်နိုင်တဲ့တော့ကိုလည်းတက်ဆင်ထားပါတယ်။အာဂါတာမှာနေသည့်ပေသည့်တွေကိုရှာဖွေခဲ့သူအဖြစ်ကင်မွန်တက်ခံရပြီးနိုင်ငံတကာကတရေကောင်ဖြစ်ခဲ့တဲ့အာဂါတာယင်မူဂါဂါယင်ကိုအဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုရဲ့ခေါင်းဆောင်နီကီတာခရူရှက်ကလည်းအာဂါတာယင်မူဂါဂါယင်ကိုဆိုဗီယက်ပြည်ထောင်စုရဲ့တရေကောင်အဖြစ်ဂုဏ်ပြုခဲ့ပါတယ်။အာဂါတာစီကိုပြန်တန်းနိုင်ခဲ့တာဟာဆိုရင်လဲဆိုဗီယက်ပြည်သူတွေဟာပါရမီရှင်တွေဉာဏ်ကြီးရှင်တွေဖြစ်တယ်ဆိုတာကိုသက်သေပြလိုက်တာဖြစ်တယ်လို့လဲဆိုဗီယက်ပြည်ထောင်စုကအဲ့ဒီအချိန်တုန်းကပြောခဲ့ပါတယ်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာတင်းငွေနေ့ဆော့ဘိုင်း Transformer ပောက်ကွဲတံကိုလက်နဲ့ကင်တိုက်ခိုက်မှုလို့အထင်မှားပြီးကင်ညာနိုင်ငံတက္ကသိုလ်တစ်ခုကအကြောင်းသားတွေကြောက်လန့်တကြားထွက်ပြေးကြရင်လူအုပ်ပိတာကြောင့်အကြောင်းသားတယောက်သေဆုံးခဲ့ပါတယ်။နိုင်ရိုဘီတက္ကသိုလ်ရဲ့ KUU အဆောင်ကအကြောင်းသားတွေက Transformer ပောက်ကွဲတံကိုအရှက်ဘက်စစ်သွေးကြွတွေတိုက်ခိုက်တာလို့အထင်မှားခဲ့ကြတာဖြစ်ပါတယ
်။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့မမိုးဖြူရောကကြေညာပေးခဲ့တာပါခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါရမယ်နေမြုပ်တော်တဲ့ရုရှားငါဖန်တင်မော်ဒန်နီဗော့စတော့မှာလိုက်ပါလာသူတွေထဲကကဲတင်ထားခဲ့တဲ့မြန်မာတင်မော်တာ22ဦးဟာအခုမြန်မာနိုင်ငံကိုပြန်ရောက်လာတော့မှာဖြစ်ပါတယ်ကိုရီးယားနိုင်ငံဆိုးမျိုးကနေကိုရီးယားလေကြောင်းလိုင်းနဲ့ပြန်လာကြတာပါအပြည့်စုံကိုဆက်ပြီးပြောပြပါမယ်နှစ်မြောက်ရုရှားငါဖန်တင်မော်ဘောကကဲတင်ထားတဲ့မြန်မာတင်မော်တာ22ဦးဟာမြန်မာနိုင်ငံကိုပြန်ဖို့အတွက်ရုရှားနိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးလ်ကိုရောက်ရှိလာခဲ့ကြပါတယ်။သူတို့ကိုမြန်မာတန်ယုံစီးပွားရေးဆိုင်ရာတာဝန်ဦးတန်းစင်တန်ယုံဒုတိယအတွင်းဝန်နဲ့တန်အရာရှိတဦးကတွားရောက်ကြိုဆိုပြီးကိုရီးယားနိုင်ငံအင်ချွန်းလေဆိပ်ကနေဒီကနေ့ညနေ 6:45 မိနစ်မှာမြန်မာပြည်ရန်ကုန်ကိုထွက်ခွာမဲ့ကိုရီးယားလေကြောင်းလိုင်း KE471 နဲ့တိမိလိုက်တယ်လို့တောင်ကိုရီးယားမြန်မာတန်ယုံရဲ့စီးပွားရေးဆိုင်ရာတာဝန်ဦးတန်းစင်က VOA ကိုအတည်ပြုပြောကြားပါရစေ။ဟုတ်ကဲ့
အဲ့ဒါဟုတ်ပါတယ်ဟိုနင်းပေါ့ KE471 နဲ့လေကျွန်တော်တို့ပဲလိုက်ပို့ပြီးတော့အခုမှပြန်ရောက်တာပါအကျမ်းမာရေးရှင်တွေကောင်းတယ်ခင်ဗျာကျွန်တော် Facebook မှာသူတို့အဲမှာတွေ့တွေ့ချင်းချင်းပဲကျမ်းမာရေးရှင်တွေအားလုံးကောင်းကြပါတယ်အားလုံးတွေ့တွေ့ချင်းချင်းပါပဲအော်လင်းကဘုံနဲ့လေ6:45ပေါ့ဒီကခတ်မဲ့လင်းရင်ချင်းလေဟုတ်ကဲ့မြန်မာဥစံတော်ချင်းပေါ့
ရုရှားငါဖန်တင်မော်ပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကိုယ်စားလှယ်အဖွဲ့နဲ့ရုရှားဖက်ဒရေးရှင်းနိုင်ငံတောင်ပိုင်းဆာဟာလင်ဒေသတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးနှစ်မြုပ်ရုရှားငါဖန်တင်မော်ပေါ်ကနေအသက်ရှင်ကျန်ရစ်တဲ့မြန်မာနိုင်ငံသား22ယောက်ကိုတယောက်ကိုအမေရိကန်ဒေါ်လာ3000နဲ့ညီများတဲ့ရုရှားရူဘယ်ငွေနဲ့တည်ဆုံသွားတဲ့မြန်မာနိုင်ငံသားတင်မော်သား16ဦးနဲ့ပျောက်ဆုံးဆဲ4ဦးတို့ရဲ့မိဘဆွေမျိုးတွေကိုတော့အမေရိကန်ဒေါ်လာ10,000ခွဲနဲ့ညီများတဲ့ရုရှားရူဘယ်ငွေတွေကိုဧပြီလနောက်ဆုံးအပတ်ထဲမှာပေးအပ်သွားဖို့ရှိတယ်လို့ဆိုပါတယ်။ဥပဒေအကြောင်းအရရတင်ရထိုက်တာတွေကိုလည်းမြန်မာနိုင်ငံကဆီလွတ်တဲ့ကုမ္ပဏီတွေကနေတဆင်ဆက်လက်တောင်းဆိုသွားနိုင်တယ်လို့နှိမ့်မြုပ်ထားတဲ့ရုရှားတင်မော် Magellan Company ကိုယ်စားလှယ်ဖက်ကပြောတဲ့အကြောင်းရုရှားမြန်မာတန်ယုံရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ရုရှားနိုင်ငံမှာရှိနေစဉ်အတွင်းမြန်မာတင်မော်တာ22ယောက်ရဲ့နေထိုင်စားတောက်စရိတ်ကိုရုရှားအစိုးရကကြာခံပေးခဲ့ပြီးသူတို့ရဲ့တကူရည်အတုံးစရိတ်အတွက်ကတော့ရုရှားရောက်မြန်မာအတိုင်းဝိုင်းကစုပေါင်းပြီးအလူငွေရူဘယ်3,000ပေးလူခဲ့တယ်လို့ဆိုပါရယ်။အခုထုတ်ပြန်ထားတဲ့စာရင်းအရတော့ရုရှားနှစ်မြုပ်ငါဖန်တင်မော်ဘောကမြန်မာတင်မော်သားတွေနဲ့ကူညီကယ်ဆယ်ထားတဲ့တင်မော်သား22ဦးဖြစ်ပြီးတေဆုံးသူတွေရဲ့ရုပ်အလောင်း16လောင်းကိုတော့ပြန်လည်ဆက်ယူရရှိထားပြီးဖြစ်ပါရယ်။ကြံ၄ယောက်ကတော့အခုထိပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်။အသက်ရှင်ကျန်ရစ်တဲ့မြန်မာတင်မော်သား22ဦးဟာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့ညဧပြီလ12ရက်နေ့ည10:00ဝန်းကျင်မှာရောက်ရှိလာကြမှာဖြစ်ပါတယ်။တေဆုံသွားသူ16ဦးရဲ့ရုပ်အလောင်းတွေကိုတော့ဧပြီလ15ရက်နေ့မှာစင်လုံးကားလေယာဉ်နဲ့ပို့ဆောင်ပေးသွားမှာဖြစ်တယ်လို့တောင်ပိုင်းဆာဟာလင်ဒေသနိုင်ငံခြားရေးဝန်ကြီးဌာနကပြောကြောင်းမော်စကိုမြန်မာတန်ယုံကပြောဆိုထားပါတယ်။မြန်မာတင်မော်သားတွေကိုတရားမဝင်ခေါ်ယူခဲ့တဲ့ရုရှားတင်မော်လိုင်းပိုင်ရှင်ကအခုသိမ်းရှောင်နေတဲ့အတွက်ဒုတိယအကြီးအကဲကိုထိန်းသိမ်းခဲ့တယ်လို့မော်စကိုမြန်မာတန်ယုံကပြောပါရရှင် ဧကတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရစေ။သောတာရှင်များရှင်။ရှမ်းပြည်မြောက်ပိုင်းမူဆယ်မူရစ်အထူးတပ်ဖွဲ့စု22ကမူရစ်စေဝါတာစီနေနေရင်အတွက်သွားရင်းနဲ့မူဆယ်105မိုင်ပန်ဆန်းသွားတဲ့ကာလမှာထောင်မိုင်းလိုယူဆရတဲ့ဘုံးပေါက်ကွဲမှုကြောင့်ဧပြီလ17ရက်နေ့ညနေပိုင်းမှာပဲရဲအရာရှိ2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့တဲ့အတွက်ဆေးရုံသက်ကုသနေဆဲဖြစ်ပါရစေ။ထိုင်းခြေဆိုင် VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရစေ
။ရှမ်းပြည်နယ်မြောက်ပိုင်းမှာ မူရစီဝါနှိမ်နှင်းတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့မူဆယ်မူရတပ်ဖွဲ့စု22ကတာဝန်ရှိရဲရာရှိတွေအပါအဝင်အင်အား12ဦးဟာမူဆယ်လုံခန်းကျေးရွာနီးမှာပုံမှန်စစ်ဆေးမှုတွေပြုလုပ်နေစဉ်အတွင်းပောက်ကွဲမှုဖြစ်ခဲ့တာပါဒီအတွက်ရဲရာရှိ2ဦးဒဏ်ရာတွေနဲ့ပွဲချင်းပြီးတေဆုံးခဲ့တယ်လို့3ဦးဒဏ်ရာရရှိခဲ့ကြောင်းမူဆယ်မူရတပ်ဖွဲ့စု22ကရဲတပ်ချက်ကြီးဝင်းမင်းသိန်းကပြောပါတယ
်တပ်ဖွဲ့ဝင်တွေကဘယ်နည်းမို့ရဲအုပ်စုအောင်ဦးစီးတပ်ဖွဲ့ဝင်2အပေါင်း4ရဲအုပ်ဆိုင်ကျော်မြတော်ဦးစီးတပောင်း5ပေါ့အဲ့အဖွဲ့တွေကအယုံနဲ့မမူးဆဲအမူးဆဲ105မိုင်ပန်ဆိုင်တွာကားလမ်းပေါ့နော်အဲမူးဆဲမျိုးနဲ့လုံခံကြီးရွာနီးညောင်ပင်သားမှာကျွန်တော်တို့ကမူးရီစီဝါတားဆီးနေနေလုပ်ငန်းတွေရှောင်းတခွင်စစ်ဆေးလျက်ရှိတယ်စစ်ဆေးတာရှိတယ်လေအဲအဲ့နေ17ရက်နေ့ဟိုဟာ4နိုင်လောက်ကပေါ့အဲအဲ့လုံလုံနေနေအဲ့လမ်းဘေးမှာမိုင်းဟူယူစားတဲ့ဘုံပောက်ပွဲတာပေါ့ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့ဒါလေးဖြစ်တာဗျအဲ့ဒါလေးဖြစ်တာရဲအုပ်နှစ်ယောက်ကတော့တန်ရရပြီးတော့အဲ့မှာပဲပွဲချင်းကြီးပဲသုံးသွားပါလေမူရီတက်ဖွဲ့သူ22မူဆယ်ရဲအုပ်ဗျရဲအုပ်စိုးဝင်းနိုင်ရဲအုပ်စမ်းကျော်မြင့်ထွန်းဟိုတက်ဖွဲ့ဝင်3ဦးကအခြားဆင့်3ဦးတန်ရရတယ်ပေါ့မူဆယ်ဆေးအုပ်မှာဆေးကုသနေတယ်မစိုးရင်ရဘူ
းမူရီတက်ဖွဲ့သူ22အနေနဲ့ရှမ်းပြည်နယ်အတွင်းမှာအခုလိုမျိုးဖြစ်ရမျိုးကိုမကြုံဘူးခဲ့ကြောင်းနဲ့ဘယ်သူတွေရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုတော့မသိရှိရသေးကြောင်းရဲတပ်ချက်ကြီးကပြောပြခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်အင်အားစုတွေလည်းအများအပြားရှိတယ်လို့မူရစ်စေဝါထုတ်လုပ်ရောင်းချတဲ့သူတွေလည်းအများအပြားရှိနေတာပါရှမ်းပြည်နယ်ဟာမြန်မာနိုင်ငံမှာမူရစ်စေဝါအများဆုံးထုတ်လုပ်တဲ့ပြည်နယ်ဖြစ်တယ်လို့အများဆုံးဖမ်းဆီးရမိတဲ့ပြည်နယ်လည်းဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ကနေမတ်လ12ရက်နေ့အထိမဲခေါင်မြဝမ်းတလျှောက်ထိုင်းမြန်မာလာအိုတရုတ်စတဲ့လေးနိုင်ငံနှစ်လတာပူးပေါင်းဆက်ဆံရေးကာလအတွင်းမှာလည်းစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုတဲ့ကဆင်းအပါအဝင်မူရစ်စေဝါတွေကိုလည်းအများအပြားဖန်ဆီးရမိခဲ့ပါတယ်ရှင်
။မိုက်အေးမှာပါရှင်။ရွှေချီထိုးရွှေဆိုင်ရက်ကန်းစားတဲ့မြန်မာနိုင်ငံမှာမြို့ဖလာလှုပ်လာကြတဲ့လက်မှုအမှုပညာတွေကိုလက်ဆင့်ကမ်းပေးဖို့နေတဲ့လက်ခံသင်ယူခြင်းတွေရှာပါလာနေတယ်လို့မန္တလေးမြို့ကရွှေကြည်ထိုးပညာရှင်ဦးစိန်မြင့်ကပြောလိုက်ပါတယ်။ပန်းဆယ်မြို့အမှုပညာထွန်ကားရာမြန်မာနိုင်ငံကအမှုပညာလက်ရာတွေနိုင်ငံတကာဈေးကွက်ထဲမှာခိုင်ခိုင်မာမာနေရာရလာဖို့အတွက်လည်းပစ္စည်းတင်ပို့မှုအပိုင်းမှာပိုးပြီးမြန်ဆန်အဆင်ပြေအောင်လုပ်ဖို့လိုနေတယ်လို့ဦးစိန်မြင့်ကပြောပါတယ်။ရန်ကုန် VOA ရုံးတာဝန်ခံဒေါက်ဟင်ဆိုဝင်းကမန္တလေးမြို့မှာတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရမြန်မာဒီမိုကရေစီရဲ့အစီအစဉ်မှာနှားဆင်နိုင်ကြပါတယ်ရှင်။
ဒီအမှုပညာလုပ်ငန်းပေါ့နော်ဒီရွှေကြည်တို့လုပ်ငန်းတို့ပကြီးဆွဲတဲ့အမှုပညာတို့လုပ်လာတာတော်တော်ကြာသွားပါပြီဟိုပကြီးပညာကတော့မွေးကြရပေါ့နော်ဒီရွှေကြည်တို့လုပ်ငန်းတော့လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကပေါ့ဟ
ုတ်ပါဘူးအဲ
့တော့ကျွန်မသိချင်တာကဒီရွှေကြည်တို့လုပ်ငန်းတို့မြန်မာလက်မှုအမှုပညာတို့ဒီရှင်းဟောင်းပစ္စည်းတို့ကိုများသောအားဖြင့်စိတ်ဝင်စားတာနိုင်ငံသားတွေဖြစ်နေပါတယ်ဆရာအဲ့တော့မြန်မာလူထုအနေနဲ့ဒီလိုမျိုးကိုယ့်ရဲ့အမှုပညာလက်မှုပစ္စည်းတွေမြန်နိုးလာအောင်လို့ဘယ်လိုများဆရာအနေနဲ့များတိုက်တွန်းနေပါလဲဆရာ
ဒါတော့ရိုးရှင်းပါတယ်ဘာလို့လဲဆိုတော့သဘာဝလျောက်ကနောက်နိုင်ငံသားတွေကအခုလိုအရှိတောင်အာရှတော့အရှိအာရှရဲ့အမှုပညာရည်ကြီးမှုတွေသူတို့ဘက်မှာမရှိကြဘူး။နောက်ရည်ကြီးမှုထွန်းကားတာချင်းကလည်း generation နဲ့မတူကြဘူး။မတူကြတဲ့အခါကျတော့တကယ်ဒီ handicraft ပေါ့ handicraft တွေရဲ့အရသာအာရှနိုင်ငံတွေမှာနိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတော့ရှိတဲ့အတွက်သူတို့ကဒီဘက်ကိုလာတဲ့ခါကျတော့ဗမာနိုင်ငံရောတော့ဗမာတစ်မျိုးထိုင်းအတစ်မျိုးမလေးရှားတစ်မျိုးစသဖြင့်ပေါ့လေအဲကျွန်းစုနိုင်ငံတွေပြင်လဲကျွန်းစုနိုင်ငံကမြုပ်ပညာတွေပေါ့လေအဲ့ဒါ Oceanic Arts ဆိုပါလို့ဆိုတာရှိတာပေါ့အဲ့တော့ဗမာကတော့ပိုထူးခြားနေတာကတော့ကျွန်တော်မှမြုပ်ပညာရှိတဲ့ပြင်ဒီမြုပ်ပညာကိုတတ်တတ်မတ်မတ်ပေါ့လေဒီပထမမြန်မာနိုင်ငံတော်ဖြစ်တဲ့ဗကန်ခေတ်မတိုင်မီကလေးကဒီမြုပ်ပညာကထွန်းကားလာထွန်းကားလာတော့ဒီမြန်မာနိုင်ငံရဲ့လို့တော့မရှိသည့်တိုင်အောင်မြန်မာနိုင်ငံမှာဒီနေ့ထွန်းကားနေတဲ့အမှုပညာလေးရာတွေကအဲ့ဒီပြုခေပြုကာလတွေကရှိနေတာဖြစ်တဲ့အတွက်ဒီနေရာတွေကလည်းနောက်နိုင်ငံသားတွေတနည်းအားဖြင့်အော်ဒီနိုင်ငံလေးကသိပြီဒီရင်းချင်းကအလွန်ဝေးဝေးတဲ့အချိန်ကာလတွေကထွန်းကားနေတယ်ဆိုတဲ့ဟာလေကျွန်တော်ကဒီနေရာပြင်ဂုဏ်ယူစရာဖြစ်တယ်နောက်နိုင်ငံသားတွေတွေ့လဲဒါ impress ဖြစ်တာပေါ့လေကျွန်တော်တို့နိုင်ငံမှာဒီအမှုပညာပန်းဆယ်မျိုးဆိုတာရှိတယ်ဒီပန်းဆယ်မျိုးဆိုတဲ့ဟာလည်းဗကြီးပပုကြီးသွန်းတို့ပါတို့ပန်းဆယ်မျိုးလည်းတတ်တတ်မှနာမည်လည်းရှိတယ်အမှုပညာလုံကတက်ပြန်တဲ့လုံကလည်းရှိတယ်အထက်မှာတချို့အမှုပညာလုံကလည်းဒီကဘာလက်ခီးတဲ့အတွက်လိုလည်းကူတည်သွားနိုင်တဲ့ပစ္စည်းလေးဖြစ်တယ်တချို့ကတော့လည်းဝိတ်အရတော့ volume ရတော့တော့မတင်နိုင်တာကြီးရှိတာပေါ့
ဟုတ်ပါတယ်ဒါပေမဲ့အခုကျမလေးလာလို့ရတဲ့လောက်ပေါ့နော်ဒီမြမရှင်းရောင်းမှုပညာလက်ရာတွေကိုနိုင်ငံသားကိုခိုးထုတ်တဲ့လူတွေလည်းရှိနေပါတယ်ဆရာအဲ့လိုမျိုးခိုးထုတ်တဲ့ဒီလိုမျိုးမြမအမှုပညာလက်ရာတွေကိုဒီလိုမှောင်ခိုးထုတ်သွားတဲ့ကိစ္စတွေမှာပေါ့နော်ဆရာအနေနဲ့ညအဲ့ဒါနဲ့ပတ်သက်ပြီးတော့မြဘလို့များအကြံပေးချင်ပါတယ်ဆရာအဲ့လိုမျိုးမဖြစ်အောင်ပေါ့နော
်အဲ့လိုမျိုးမဖြစ်အောင်အဓိကတော့အစိုးရနဲ့ပြည်သူလူထုပေါ်ပေါ့လေဒီလိုစကားမျိုးတွေပြောရမှာဖြစ်တယ်ဒါအကုန်လုံးရဲ့concept เนี่ยอกงเนี่ยกูบายอนุปัญญากูบายตัดปัญญากูบายยินติมุบลาวที่แท้แท้วันญาณญาณนี่ရှိတယ်ไอ้ပုံမှာစကားပြောပါဘူးခုနကပြောတဲ့ဒီခိုးထုတ်တဲ့ကိစ္စလူတွေရတော့လေသူတို့ကလည်းကမ္ဘာနိုင်ငံဒီမှာသူနည်းသူကလည်းဒီလူတွေကရှိနေတာပေါ့ Middle East မှာလည်းဒီຢာတွေကကြီးပြတ်တလာရှိတာပဲနောက်ဆုံးပြီးဟောလာကြက်ဖက်ဖွဲ့စည်းတွေတောင်းမှာဒီလူပစ္စည်းတွေလည်းရှာပြီးတော့ funding တွေလုပ်နေလို့ကျွန်တော်ဖတ်နေရတော့အဲ့တော့ဒီပစ္စည်းတွေကကျွန်တော်နိုင်ငံမှာမဟုတ်ပါဘူးနိုင်ငံအားလုံးဟာအကြောင်းတရားအမျိုးမျိုးနဲ့ထွက်နေတာပဲအဲ့တော့ဒါကို PPC တာဝန်ရှိဖို့လုပ်ဖို့ဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့ရင်းကျုပ်ဦးကြီးဌာနတို့နောက်တော့ P2P ပြည်သားတွေအတီးတရားနဲ့ဒါတွေကိုသတင်းပေးခြင်းပြုခြင်းလုပ်ခြင်းခိုင်ခြင်းရှိတာမပပြတော့ပါနေတော့ပါလိုချင်တဲ့အားတော့ဓမ္မကတော့လိုချင်နေပါပဲဘာဖြစ်နေလဲဆိုတော့အဓိကတော့ကျွန်တော်တို့ရဲ့အင်ဂျင်နီယာနိုင်ငံဖြစ်နေတဲ့နိုင်ငံတကာနိုင်ငံကသူကကျွန်တော်တို့ရဲ့အများကြီး advance ဖြစ်တယ်ပစ္စည်းတခုဒီနေ့ဝယ်ဒီနေ့ဝယ်တဲ့လူအိမ်ကိုရောက်အောင်ပို့နိုင်တဲ့အနေအထားမှာရှိတယ်ကျွန်တော်တို့ရှိမှအဲ့ဒါမရှိဘူးဒီလိုတို့ဒီမှာဆေးရအရန်ညာတော့ပစ္စည်းရှိရင်ပစ္စည်းသာရှိပစ္စည်းသာကောင်းဝယ်မဲ့လူကအစင်းနဲ့ဆိုတော့အနေအထားမှာရှိတယ်ကျွန်တော်နိုင်ငံမှာကြတော့ပစ္စည်းရှိပြီပစ္စည်းကောင်းပြီခုနကပို့ရေးပြူရေးထင်းရေးသင်းရေးစောက်ရေးအခက်အခဲတွေကအများကြီးရှိတော့ပေါ့ဟိုမှာတော့သူက establish ဖြစ်နေတော့ဒီကိစ္စတွေလည်းရှိတာအဲ့တော့အဲ့ဘက်ကတောင်းဆိုမှုတွေအလျားဒီဘက်ကလူတွေခိုးမဲ့လူတို့လူတို့ကအကုန်လုံးကသူတို့ကလည်းဒီဟာပဲကြံစီပြီးတော့ဘယ်သွားဆိုတော့ဒီလမ်းကြောင်းပဲထွက်သွားတာဘယ်လမ်းကြောင်းမှမထွက်ဘူးဟု
တ်ပါတယ်အ
ဲဒီလမ်းကြောင်းပဲထွက်တဲ့အတွက်ဟိုကတောင်းဆိုတဲ့ဓမ္မရှိတဲ့ဒီဟာလည်းပတ်ပြီးရှာပြီးလုပ်နေတယ်လုပ်နေတဲ့လူတွေထဲမှာလည်းလူမျိုးကြားလည်းပါတော့ဗမာလည်းပါတော့အမျိုးစုံပြောရင်လည်းဒါပဲလှုပ်ရှားရတယ်ဆိုပြီးလုပ်နေကြမှာဒါကြောင့်ဘုရားကျောင်းကစီဖြစ်မှာနေ့စဉ်နဲ့အမျှလို့ဘာသာရေးနဲ့ပတ်သက်တဲ့အမှုပညာပစ္စည်းတွေသာသာရေးနဲ့ပတ်သက်တဲ့ပစ္စည်းတွေနောက်ရှေးဟောင်းပစ္စည်းတွေအားလုံးကတနည်းမဟုတ်တနည်းတစ်ခုမဟုတ်တစ်ခုထွက်နေတာရှိတယ်
မြန်မာနိုင်ငံအနေနဲ့ကဒီအာဆီယံသင်းဝင်နိုင်ငံတစ်ခုဖြစ်တယ်ပြီးတော့အခုဒီ2015နဲ့2016မှာပေါ့ဒီအာဆီယံလူပအောင်တိုင်ဝမ်ထူထောင်ကြမယ်အာဆီယံစီးပွားရေးတိုင်ဝမ်ထူထောင်ကြမယ်ဆိုပြီးတော့လုပ်နေပါပြီအဲ့တော့မြန်မာနိုင်ငံရဲ့အမှုပညာလက်မှုပစ္စည်းတွေရဲ့ဒီထိုင်းမှာလည်းရှိတယ်သူတို့လက်မှုပညာတွေရှိတယ်အင်ဒိုနီးရှားမှာလည်းရှိတယ်မလေးရှားမှာလည်းရှိတယ်ပေါ့နော်မြန်မာနိုင်ငံအနေနဲ့ဒီအာဆီယံတိုင်ဝမ်ထဲမှာဘလို့ဝင်ဆောက်အောင်ဒီအမှုပညာပိုင်းအနေနဲ့ပေါ့ဘလို့ပါဝင်ဖို့များရှိပါလဲရှင
်အာဆီယံ community ဆိုပြီးတော့ဒီခေတ်ဒီကာလသူ့အခြေနဲ့သူကာလရောက်လာတဲ့အခါကျကျွန်တော်တို့ကလည်း participate လုပ်ရမှာမလုပ်လို့မရအောင်လုပ်တဲ့နေရာမှာကျွန်တော်တို့ကသူများနဲ့ဓာတ်တွေလုံးနိုင်တဲ့အကြောင်းအရာတွေရှိပြီးသားလဲရှိတယ်သူများနဲ့ဓာတ်တွေလုံးလို့မရသေးတဲ့အကြောင်းအရာတွေအခက်ခဲနေတဲ့အကြောင်းအရာလည်းရှိနေသေးတယ်ပေါ့ခုနကကျွန်တော်ပြောလို့ transportation ကိစ္စတွေပါတယ် freight forwarding ကိစ္စတွေပါတယ်ကြာဒီမှာအခုချိန်ကြီးနည်းနည်းလေးအခက်ခဲတဲ့ခြေရှိရှိဒီ art production နဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်နယ်နဲ့ဘာမှဆိုးရိမ်စရာမရှိပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ပန်းဆိုင်မျိုးတပ်ပညာတွေကရှိတယ်။နောက်ပြီးတော့ basic handicraft တွေဖြစ်တဲ့ဒီ village craft တွေလို့ပါတော့ grassroot level craft တွေကလည်းခုနကတောင်းနေပလုံနေရက်တာတွေရှင်းနေရက်တာတွေအယုတ်တွေလုပ်တာတွေစားတဲ့ဒီ grassroot level art production တွေ craftsmen တွေကလည်းရှိတယ်။နောက် highly ပေါ့လေ decorated လုပ်ထားတဲ့ဟိုရုံးတဲ့လူပါမျိုးတွေပါတယ်။ရွှေဆိုင်လူပါမျိုးတွေအများကြီးတော့သစ်သားရွှေကြရုပ်လိုပါရေအများကြီးရှိတော့ဒါကျွန်တော်တို့အပေါ်မှာလည်းတကယ်နတ်မှုတန်းရာဆန်တဲ့လူပညာလုပ်ငန်းတွေကလည်းဒီနေ့ထိ survive ဖြစ်နေတယ်အောက်ခြေမှာလည်းခုနကပြောလို့ twice စီကစပြီးတော့လူမှုအမှုပညာပေါ်လေဒီခြေလက်မှုပညာတွေကလည်းရှိနေတဲ့အတွက်ဒီပစ္စည်းပိုင်းအနေနဲ့တော့ကျွန်တော်တို့ကပူစရာကိုမလိုဘူးခုနကပြောအဲ့လိုဆက်သွယ်မှုကိစ္စလေးတွေဒီအာဆီယံက
ော်မတီက
ဈေးကွက်ရှာတဲ့ကိစ္စလေးအဲ့ဟာလေးအဲ့ဈေးကွက်ကိုခိုင်မအောင်ကျောင်းတယောက်ကလည်းဈေးကွက်ဆိုတာကျောင်းတယောက်လူနေကြပါပဲလေဒီနေ့ခေစားတဲ့ဟန်ဖုန်းတွေကိုဈေးကွက်ကအဓိကကြတာပေါ့အဲ့တော့အဲ့ဈေးကွက်တွေကိုဝင်နေအောင်ကုပစ္စည်းကိုအရောင်တွေးအဆင်ဟုတ်လားအယွယ်အစားအစားဖြင့် advance ဖြစ်တဲ့ကိစ္စတွေကလိုရလို့ကျွန်တော်တို့ရှိပါလေလို့နေအဲ့တော့တပိုင်းကအဆင်သင့်ဖြစ်ပြီးသားအပိုင်းလည်းရှိတယ်အဆင်သင့်မဖြစ်သေးတာလည်းရှိတဲ့အခါကျဒါကတော့ဆန့်ရွယ်ပြီးတော့မှီပြီးတော့ယူသွားပါဟုတ
်ကဲ့ပါအခုဒီဥစိမ်းမြင့်တို့မျိုးဆက်တွေပေါ့เนาะတဖြည်းဖြည်းနဲ့လည်းလူတွေကဟိုမျိုးဆက်အသက်တွေကြီးလာကြပြီဆိုတော့နောင်လာမဲ့မျိုးဆက်တွေကိုဒီအမှုပညာတွေလက်ဆင့်ကမ်းမှုအတွက်ကိုများဟိုဘလို့အစီအစဉ်တွေများရှိပါလဲရှင့်စိတ်ပူလို့ပါ
ဟော lesson ကဆိုတာကတော့ဟိုပြီးတဲ့လူနဲ့ယူတဲ့လူနဲ့နှစ်ခုပေါ့လေအဲ့ဒီခွင့်ရတယ်ချိန်မှရတယ်ဘလောက်ပဲပြယူတဲ့လူကစိတ်ဝင်စားရင်မရဟိုကျေပြတ်မှာလည်းပြောရမှာဥပမာပြင်ကျေးလက်တွေမှာဒီလူကိုမရှိတော့ဘာလို့လူမရှိလဲဆိုတော့ကျေးလက်ဒေသမှာမြို့ခလာလို့တဲ့လူကလည်းတင်ရတဲ့ဟာကောနှစ်နှစ်သုံးနှစ်သုံးဖို့အဲ့လိုတင်ရတဲ့ဟာရှိတယ်ဥပမာရက်ကန်းတင်တာတွေရက်ကန်းတက်ပြပြတို့ဟုတ်လားအဲရွှေဟိုနောက်မြို့ပေါ်မှာဆိုတော့ရွှေဆိုင်တို့ပါလို့နောက်အထည်ရဲလို့တာတို့တော့တင်ရတာရှိတယ်တောင်းရက်တာတွေပလုံးရက်တာတွေကချက်ချင်းတက်တာမဟုတ်ဘူးနှစ်နှစ်သုံးနှစ်တင်ရင်လည်းမှရတာဖြစ်တဲ့အနေအထားမျိုးရှိတော့တော့ဒါပဲရှိလာတော့ဒီရွာတွေမှာတောင်းပလုံးရက်တဲ့ရွာတွေမှာလည်းလူသားတွေကအများကြီးပဲ generation generation တင်လာတာရှိတယ်ပေါ့အခုကျတော့အလွယ်လိုက်တဲ့ဟာတွေကပေါ်လာပြီလေလေဘာတွေကအကုန်လုံးက migration labor တွေဖြစ်ကုန်တော့တာပြောတာနိုင်ငံခြားရောက်နေတဲ့ဒီလိုဒီမားကြီးကြည့်လိုက်ရင်မြို့ပေါ်ကနေတယ်တောကလူတွေဘေရောကအုပ်လိုက်သွားကြတယောက်ကပေါက်သွားပြီဆိုရင်လမ်းခေါ်လိုက်ရင်ရောကအုပ်လိုက်သွားအဲ့တော့ရောမှာမင်းကလေးနဲ့လူကြီးလောက်ပဲကျန်တဲ့ခါကျအဲ့ဒီမှာ layer စိုက်ပျိုးရေးခက်ခဲတွေခုနကမြို့ဖလာလှုပ်လာတဲ့တောင်ပလုံးဟလာအထည်ရဲလုံးမှုခါတွေခက်ခဲတွေနောက်တင်းရက်ချက်တာတွေဘာတွေကျန်တဲ့ခါလှုပ်တာတွေဘာတွေစပြီးကြီးလက်ဒေသရဲ့ production စီရပေါ့လေအဲ့ဒါတွေကအခက်ခဲတွေဒီမှာလာဖြစ်တယ်
โอเคပါအခုစိတ်မင်းတို့လုပ်နေတဲ့ဒီလူပညာလုံကနေလည်းပတ်သက်ပြီးတော့ဒီအာဏာပိုင်အဖွဲ့အစည်းနိုင်ငံတော်ပိုင်းကနေနေရောဘာတွေများပံ့ပိုးမှုရှိပါလဲရှင
်ပံ့ပိုးမှုဆိုတာကတော့ဒီနေ့ဥပမာကျွန်တော်ပကြီဆိုတော့ပကြီကတော့တိတဲ့အတိုင်းပဲလေဘာမှတိတ်ပြီးတော့ပစ္စည်းပစ္စည်းကရင်းနေရတာဘာမှမရှိဘူး तू ကဈေးနဲ့စိုက်ကူနဲ့ဟာလာကင်ဗတ်စ်နဲ့လူတယောက်ရဲ့ဟိုပါပဲအဓိကကျတော့ကိုယ့်ရဲ
့ intellectual property ပဲဆိုတော
့ intellectual properties တွေအဓိကကျ तू ရဲ့ intensive ဘယ်လောက်ရှိသလဲအဲ့ဒါအဲ့ပေါ်မှာပဲဒါတွေကခွဲထွက်သွားတာပေါ့လေအပေါ်တက်တဲ့ကောင်တက်တဲ့ဘူးဘေးရောက်တဲ့ကောင်ရောက်ဘူးအောက်ပြဆင်းသွားတော့လေဒါက work of art ပေါ်မှာကြည့်တာပေါ့ဆိုတော့ crafts တဲ့တွဲလာတဲ့ဟာကြီးကြတော့ဟိုမှ studio လို့ဟာမျိုးရွှေဆိုင်လုပ်တဲ့ဟာမျိုးနောက်တကဟိုပိုးတဲ့ရဲလုပ်တဲ့ဟာမျိုးဆိုရင်သူက labor လို့လာအဲ့ labor ကလည်းသူကခုနကတနေ့တာနေ့တာညကိုတခါမပြောပြောထားပြီးလုံးမရနေတာအဲ့ကျွန်တော်ရွှေတို့လုပ်တဲ့ကလေးတွေကလည်းများသောအားဖြင့်သူက grassroots level ကလာတယ်ပညာလည်းထိုင်တဲ့လျောက်ပတ်တာလည်းပုံပြီးတတ်တဲ့လူမရှိဘူးပြောသူကအဲ့ဒါဘာကောင်းလဲဆိုတော့အရင်တော့စောင်းတဲ့လူပေါ့နည်းနည်းတတ်ထားလူနဲ့လုံးဝမတတ်တဲ့လူလုံးဝမတတ်တဲ့လူတရားပိုးမြန်တာအဲ့တော့သူတို့တွေကအဲ့လိုလေးရှိတယ်။နောက်ရွှေတို့အနေနဲ့ကတော့မြို့သမီးလေးတွေအတွက်ပို့ပြီးတော့အဆင်ပြေလုံငန်းကိုင်အားလည်းမရှိဘူးလေ။ဆိုတော့ဒီအကလေးနဲ့သူ့ရဲ့နေချာအတိုင်းချိုးလို့အချက်ပြုတ်ဆိုတော့သူမူလငဘိုးကိုကပါလာတဲ့သဘောရှိတာအချို့လူကလည်းသူတို့အနေနဲ့တထွားပြရင်တထောင်မြင်တယ်ပေါ့အဲ့တော့ဒါသူတို့တည်းအခက်အခဲမရှိဘူးနိုင်ငံတော်အနေနဲ့ကတော့ပံ့ပိုးမှုဆိုတာကတော့အတိမပြုတာတို့အခက်အခဲရှိရင်လုပ်တာတို့နောက်လေဘာနဲ့ပတ်သက်လို့လူမှုဝန်ထမ်းဌာနနေပြီးတော့ဟိုကလုပ်ပြီးတော့သူတို့အမေရိကန်ကဘာပေးတာတို့ဘာတို့အဲ့လိုမျိုးလေးရရှိတာပေါ့ကျန်တာကလည်းလုပ်ရင်လုပ်တယ်လို့တကယ်တံပိုးရှယ်ဆိုရင်ဥပမာဆိုရဆိုပြအမရွှေရူကာကြီး UN ကိုပို့တယ်အဲ့ဒါဆိုရင်နိုင်ငံတော်ကဒီရွှေရူကာရွှေရူပညာရေးတံပိုးကိုသူတို့ကတည်တယ်ဒီနေ့ဒီကာလမှာကမ္ဘာမှာခေတ်စားနေတာတည်တယ်ပြောနိုင်ငံတော်ကနေပြီးတော့တခြားဟာတွေပို့လဲရတာပဲဟုတ်လားဥပမာငွေတွေပို့လဲရတာရွှေတွေတွေပို့လဲရတာပဲအကုန်လုံးပမှုတွေပို့လဲရတာဒါပေမဲ့အဲ့ဒီအချိန်အဲ့ကာလရွှေရူကိုအစိုးရဆုံးဖြတ်ပြီးတော့ရွှေရူကာကြီးပို့တယ်ဒီလိုပေါ့ဒီလိုတနည်းအားဖြင့်လည်းလှည့်ပြီးတော့ဒီအမှုပညာတဲ့အတတ်ပညာတဲ့တွေကိုလှည့်ပြီးတော့
မြင့်တင်
ပေးတဲ့ဟာလည်းရှိတာပေါ့အဲ့ဒီအတွက်လည်းတန်တွင်ငင်းဒီဇိုင်းပါအများကြီးအဆင်ပြေသွားတော့
ဟုတ်ကဲ့ပါဦးစိတ်မြင့်ရဲ့ပကြီကားကြီးဦးစိတ်မြင့်ရဲ့ဒီရွှေကြည်တို့ကားကြီးကိုတော့ကုလသမဂ္ဂဌာနချုပ်မှာချိန်ထားတာတွေ့ဘူးပါတယ
်ဟုတ်က
ဲ့ပါအားလုံးကလည်းဂုဏ်ယူကြပါတယ
်ဟုတ်
ဟုတ်ကဲ့ပါ
ဒီပေးပါဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကောင်းပြီကောင်းပြီ
တော့ဖြစ်ဆိုရင်တင်ဆက်ထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် April 12ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတရထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00ထိအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line လက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်ခုအရင်ဆုံးတကြံအထူးအစီအစဉ်ဖြစ်ကျမတို့ VOA ဝိုင်းတော်သားတွေကပရိသတ်တွေအတွက်သေးလက်ဆောင်တောင်းမေးထားတာကိုတင်ဆက်မပေးခင်တရင်စာဆရာဦးစီတောင်းမြင့်ရဲ့ပြည်တွင်တဲ့ရင်သုံးသက်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့တက်မတော်ရာအမတ်တွေဆက်ထားတင်သလားရှော့ချမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရယ်။မိုက်အင်ဂျင်နိုင်ကကူညီတင်ပြထားပါရယ်ရှင
်။ဒီပြည့်ရဲ့မလာကူရဲ့နေ့ကနေပြီးတော့မှဒေါန်ဆန်းစုကြည်နဲ့သတင်းမီဒီယာတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါရယ်။အဲဒီမှာသတင်းတော့ဒီရဲ့မင်းမြန်းချက်ကိုဖြေကြားရင်းသူတို့အမျိုးသားဒီမိုကရေစီထွက်ချုပ်အနေနဲ့လွတ်တော်တွေကနေတမရသာကိုယ်စားလှယ်တွေကိုအစီအစဉ်လျှော့ချဖို့အစိုးရကိုအကြံပြုထားတယ်လို့ပြောဆိုလိုက်ပါတယ်။အလားတူ6ဝန်းဆိုင်ရှင်းလင်းပွဲမှာပါဝင်ခွင့်ရခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကလည်းတိုင်းသားတွေကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပြည်နယ်လွတ်တော်တွေကနေတမရသာကိုယ်စားလှယ်တွေကိုထုတ်ပေးဖို့တောင်းဆိုမယ်လို့ပြည်တွင်းမီဒီယာတစ်ခုကိုထုတ်ဖော်ပြောဆိုထားပါတယ်။လက်ရှိလွတ်တော်အသီးသီးမှာတမရသာကိုယ်စားလှယ်တွေထည့်သွင်းထားတာကိုသူတို့ဘလို့သဘောထားနေကြသလဲ။ရင်ဆဲအနာရှင်တွေဟာဘာကြောင့်လွတ်တော်အသီးသီးမှာတမတော်သားအမတ် 25 ရက်ခန့်လုံးပါဝင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းထားခဲ့တာလဲအဲ့လိုထည့်သွင်းခဲ့လို့ဘာအကျိုးဆက်တွေဖြစ်နေသလဲဒီပြဿနာဘယ်လိုဖြေရှင်းရင်ကောင်းမလဲဆိုတာဆွေးနွေးတင်ပြသွားပါမယ
်တရင်းစာရှင်းလင်းပွဲမှာတရင်းနောက်တယောက်မေးတာကိုဒေါန်ဆန်းစုကြည်အင်္ဂလိပ်ဘာသာနဲ့ပြန်ဖြေခဲ့တာကဒီလိုပါအပြောင်းလဲကာလအတွက်မိမိတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြံပြုထားတဲ့အထက်ကတစ်ချက်ကတော့လွတ်တော်တွေကတက်မတော်သားကိုယ်စားလှယ်အရေးအတွက်ကိုတဖြည်းဖြည်းရော့ချသွားနိုင်ရည်ဖြစ်ပါတယ်ဒီမိုကရေစီစနစ်မှာတက်မတော်သားပဲဖြစ်ဖြစ်တာမန်အရက်သားပဲဖြစ်ဖြစ်ရွေးချယ်တင်မြောက်ခံရတာမျိုးမဟုတ်ပဲလွတ်တော်အသီးသီးမှာကိုစားပြုခွင့်မရှိဘူးဆိုတဲ့ဒီမိုကရေစီကျင့်စဉ်ကိုလက်ခံပြီးအပြန်အလှန်ညှိနှိုင်းတိုင်ပင်ပြီးမှလက်ခံသွားဖို့ဖြစ်တယ်ဆိုပြီးထည့်ဆိုသွားတာပါမစ္စမမီဒီယာကိုဒေါက်တာအေးမောင်ပြောတာကတော့စစ်မှန်တဲ့ဖက်ဒရယ်ပေါ်ပေါက်ရေးဖွဲ့စည်းပုံမှာပုံမှန်တွေပြင်ဖို့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်ပြီးပြည်내လွှတ်တော်ကတက်မတော်သားတွေကိုကဏ္ဍဦးဆုံးထုတ်ပေးဖို့မဟုတ်ရင်ကိုပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ခွင့်ကအနောက်အရှက်ဖြစ်တယ်လို့ဆိုပါတယ်ဒေါက်တာအေးမောင်လူလာတာကကဏ္ဍဦးအနေနဲ့တက်မတော်သားအမတ်တွေကိုပြည်내လွှတ်တော်တွေကနေထုတ်ပယ်ပေးဖို့ပြည်ရင်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တွေကတက်မတော်သားအမတ်တွေကိုအချိန်ကာလသတ်မှတ်ချက်တစ်ခုထားပြီးထုတ်ပယ်သွားဖို့ဖြစ်ပါတယ်တကယ်တော့အရင်ဆရာနာရှင်တွေကလွတ်တော်အသီးသီးမှာတက်မတော်သားအမတ်25000ခိုင်နှုန်းစီထဲသွင်းသွားတာတိကျတဲ့ရည်ရွယ်ချက်ရှိပါတယ်။ပြည်ထောင်စုအစ်စ်လွတ်တော်တွေမှာတက်မတော်သားအမတ်25000ခိုင်နှုန်းထဲသွင်းထားတဲ့အဓိကအရေးကြီးဆုံးရည်ရွယ်ချက်ကတော့ဖွဲ့စည်းပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောမတူဘဲနဲ့ရွေးကောက်ခံအမတ်တွေကိုယ့်ဘာသာကိုပြင်လို့ဖြတ်သိမ်းလို့မရအောင်ဖန်တီးထားတာပါ။ဒုတိယရွေချက်ကတော့တိုင်းပြည်ရဲ့အထွတ်အထိပ်ဖြစ်တဲ့သမရတယောက်ရွေးချယ်ရမှာအသာစီးရစေဖို့ဖြစ်ပါတယ
်။ပြည်တော်စုအစ်စ်မှာတမတော်သားအမတ်25ရာခိုင်နှုန်းရှိနေသမရရွေးရမှာမဲပေးခွင့်ရနေခြင်းဟာပြည်ကံချိုးလို့စစ်ပူချိုးဟောင်းနေဦးဆောင်တဲ့ပါတီအနေနဲ့ရွေးကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရယူနဲ့တမတော်သားအမတ်တွေနဲ့ပေါင်းပြီးသမရရွေးနိုင်အစိုးရဖွင့်နိုင်ဖို့ပဲဖြစ်ပါတယ်။အလားတူ NLD လိုအတိုက်ခံတွေအတွက်ဒီကောက်ပွဲမှာအမတ်နေရာ69ရာခိုင်နှုန်းမကျော်မချင်းသမရမရွေးနိုင်အစိုးရဖွဲ့ခွင့်မရနိုင်အခြေအနေမျိုးဖြစ်အောင်စနစ်တကျဖန်တီးထားတာပါထို့တော်အတွင်းဥပဒေပြုရေးမှာလည်းပြည်ခိုင်ပြိုးလိုပါတီအတွက်အလားတူအသာစီးရမှုဖြစ်စေအောင်ဖန်တီးထားတာဖြစ်ပါတယ်ဒီနယ်တွေမှာသမရကအမတ်တွေထည့်ထားရတဲ့အဓိကရည်ရွယ်ချက်ကသမရအနေနဲ့ရွေးကောက်ခံအမတ်တွေကစိတ်ကြိုက်မတွေ့ရင်သမရအရာရှိတရားရောက်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်အလွယ်တကူခန့်နိုင်အောင်ဖန်တီးထားတာဖြစ်ပါတယ်သမရကပြည်내ဝန်ကြီးချုပ်ခန့်အပ်လိုသူကိုကာကွယ်ရေးဦးစီးချုပ်ကပြည်내အမတ်ဖြစ်အမည်စင်းတင်သွင်းပြည်내အမတ်ဖြစ်ပြီဆိုတာနဲ့သမရကဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တာမျိုးဖြစ်ပါတယ်။လက်ရှိသမရဦးသိန်းစိန်တက်တမ်းမှာပြည်내ဝန်ကြီးချုပ်နဲ့ရခိုင်ပြည်내ဝန်ကြီးချုပ်ကိုဒီနည်းနဲ့ခန့်အပ်ထားတာဖြစ်ပါတယ်
။ 2008ဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံကြည့်ရင်တက်မတော်ကာဝေးရေးဦးစီးချုပ်ဟာတက်မတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုချုပ်ကန်စီမံခန့်ခွဲနိုင်အရေးကြီးတဲ့ကာဝေးရေးပြည်ထရေးနယ်စပ်ရေးဝင်ကြီးဌာနတွေကိုကင်တွယ်နိုင်ုံမကသူ့သဘောမတူရင်ဖွဲ့စည်းပုံကိုပြင်လို့မရပါဘူးဒါတွေမကအစိုးရအုပ်ချုပ်ရေးရန်နေရာရွေးကောက်တင်မြောက်ရမှာလဲအခွင့်အရေးတွေအများကြီးရယူထားပါသေးတယ်ပြောရရင်အရင်စစ်အာဏာရှင်တွေဟာစစ်ဘီရင်မင်းဆက်တီထောင်နိုင်အောင်2008ဖွဲ့စည်းပုံကိုစနစ်တကျရေးဆွဲပြဋ္ဌာန်းသွားခဲ့တာပါအဲ့ဒီလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကရယူထားတဲ့အခွင့်အာဏာများစွာတဲကမှလက်ရှိအသွင်ကူးပြောင်းရေးကာလအမျိုးသားပြန်လည်ရင်ကြားစေရေးကာလနဲ့ကိုက်ညီတဲ့ဘဲအချက်တွေကိုခွင့်ပြုပေးနိုင်မလဲဘဲအချက်တွေကိုရုတ်သိမ်းတင်တယ်လဲဆွေးနွေးတိုင်ပင်ဆုံးဖြတ်ကြရမှာဖြစ်ပါတယ်လက်ရှိကာလဖွဲ့စည်းပုံအခြေခံဥပဒေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သဘောတူညီမှုရယူပြီးမှပြင်ရမယ်ဆိုတာလောက်ထည့်သွင်းထားတင်ပါတယ်ဒီအချက်အတွက်ပဲပြည်ထောင်စုအဆင့်လွှတ်တော်မှာတက်မတော်သား25ရာခိုင်နှုန်းထည့်သွင်းတင်တယ်လားဆိုတာကိုတော့ဆွေးနွေးကြရပါလိမ့်မယ်တက်မတော်သား25ရာခိုင်နှုန်းထည့်သွင်းမလားဒါမှမဟုတ်တွယ်ဝိုက်မနေပဲတက်မတော်ကာဝေးရေးဦးစီးချုပ်သဘောတူညီချက်ရမှဖွဲ့စည်းပုံကိုပြင်နိုင်သည်ဆိုပြီးဥပဒေကိုပြင်မလားဆွေးနွေးကြဖို့ပါတကယ်လို့ဖွဲ့စည်းပုံပြင်ရေးထိန်းချုပ်ရုံအတွက်တတ်တတ်ပဲတက်မတော်သားအမတ်တွေကိုထည့်သွင်းမယ်ဆိုရင်တမရရွေးချယ်မှုလိုကဏ္ဍမျိုးမှာပါဝင်ခွင့်မပြုစေသင့်ပါဘူးပုံမှန်60လိုမျိုးကိုပြင်ဆင်ရင်ရနိုင်ပါတယ်အလားတူပြည်နယ်လွှတ်တော်တွေတဲ့တက်မတော်သား25ရာခိုင်နှုန်းထည့်သွင်းထားတာကိုတော့ခြွင်းချက်မရှိပြန်ရုပ်သိမ်းဖို့လိုပါတယ်။ဒါမှသာတိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ရေးဆိုတာတွေအကောင့်ထဲပေါ်လာမှာပါ
။ဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံကတော့အနည်းနဲ့အမြန်ပြင်ကြရပါလိမ့်မယ်။တိုင်းရင်းသားတန်းတူရေးနဲ့အမျိုးသားပြန်လည်ရည်ရွယ်ချက်ရင်းလိုအပ်ချက်နဲ့ညွှန်ညီတဲ့ပြင်ဆင်မှုဖြစ်ရပါလိမ့်မယ်။ဒီအတွက်လွှတ်တော်စည်းစည်းတဲ့တက်မတော်သားအမတ်ဆက်ထားမလားမထားဘူးလား။ထိုင်းရင်ဘလောက်ရကနှုတ်ထားမှလဲဘလို့လျှော့ချမှလဲဆွေးနွေးကြရပါလိမ့်မယ်ဒီခါမှာရွေးကောက်ခံအမတ်တွေအနေနဲ့တက်မတော်ခေါင်းဆောင်ဟောင်းတွေကိုနောက်ကြောင်းပြန်အရေးယူနိုင်မှမျိုးမပြတ်ထားနိုင်ရေးမပြင်းစင်နိုင်ရေးတက်မတော်ဘက်ကလည်းအခြားအုပ်ချုပ်ရေးပိုင်းဆိုင်ရာရွေးကောက်တင်ပြမှုတွေနဲ့ဥပဒေပြုရေးမှာအခွင့်ထူးယူဆွဲဖက်ခွင့်မရှိစေရေးစတဲ့အချက်တွေကိုထည့်သွင်းတွက်ချက်ဆွေးနွေးရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြပေးခဲ့တာပါရှင် VOA ကနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခရိုလာမဲ့အင်ကာနေညတရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
မနက်ကမှဒီနေ့နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲကိုတပိတ်မောက်တဲ့နီလန်းဟာအကောင်းဆုံးမဟုတ်ပေမဲ့ပြစ်ပယ်ထားလို့မရတဲ့နီလန်းတစ်ခုဖြစ်တယ်လို့ဂျောင်ဆန်းစုကြည်ကပြောထားပါတယ်အဓိကတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ NLD ပါတီအနေနဲ့တပိတ်မောက်တဲ့လမ်းနဲ့ရွေးကောက်ပွဲဝင်တဲ့လမ်းဘယ်လမ်းကိုပိုးပြီးရွေးချယ်တင်တယ်လဲဆိုတာအခုလာမဲ့အင်ကာနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးစီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲစာနဲ့တော်လကောင်းအသံဖိုင်နဲ့တော်လကောင်း VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့တရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။တရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။တော်တာရှင်များရှင်မနှဖြန်ဆိုရင်တကြံအကျိုးနဲ့ရောက်ပြန်ပါပြီ။ဒါကြောင့်အပတ်စဉ်တင်ဆက်ပေးနေတဲ့မြမပြီမပေးစာများကဏ္ဍအစား VOA ဝိုင်းတော်သားတွေကပရိသတ်ကြီးအတွက်အနှစ်သစ်ကူးတကြံတခြင်းလက်ဆောင်တွေတောင်းပေးထားတာကိုမအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါရယ်။နားဆင်ကြည့်ရအောင်ပါရှင်။ A few got to me a need got to me you're so young
မင်္ဂလာပါရှင်မြမနှစ်သိကူပြောင်းမှုတကြံချင်းရောက်ပြီဆိုရင်စိတ်ညစ်စရာတွေကြုံနေရရင်တော့မှတကြံတေးသွားလေးတွေကြရတာနဲ့တချင်းတန်အလိုက်လေးပဲဖြစ်ဖြစ်တကြံအငွေ့အသက်လေးရလိုက်တာနဲ့စိတ်နှလုံးပျော်ရွှင်ကြည်နူးမှုကိုခံစားကြရတာပါနော် မြန်မာနိုင်ငံမှာတကြံကိုမတွေ့ကြုံရတဲ့သူတွေကတော့အဝေးကနေတချင်းလေးတွေနဲ့တကြံရဲ့ခံစားချက်ကိုရရှိခံစားရပါတယ်။ဒီတော့ကျမတို့ဝိုင်းတော်သားတွေလည်းကဘာတလောကစိုးရတဲ့သတင်းတွေကြားထဲကနေပြီးတော့တကြံတေးတန်လေးတွေနဲ့တကြံကိုခံစားရင်းနဲ့အမှန်ရနိုင်ကြရပါတယ်။ငငယ်တွေကတကြံကိုပျော်ရွှင်ခဲ့သူမဆူမွန်က
ငငယ်တော့ဆိုရင်တကြံကြတော့မယ်ဆိုတဲ့အတန်ကြတာနဲ့စိတ်ထဲကနေအလိုလိုပြောလာတာတကြံရောက်ရင်တငယ်ချင်းနေနဲ့ဘလို့ကဲမလဲနောက်ပြီးတော့ရေပြုတ်ဝဲမယ်ရေပေါ်လုံးထုတ်နဲ့ပြစ်မယ်ခွက်ဆောင်ခုံမယ်အိုးမဲတုံမယ်စသဖြင့်ပေါ့လေနည်းနည်းလေးအရွယ်ရောက်လာတဲ့ခါကျတော့တကြံအတွက်ဆိုပြီးတော့မိုးဘိုးကြိုးစုတယ်တငယ်ချင်းနေနဲ့ရေပက်ခံထွက်မယ်တကြံအင်ကြီးအပြန်စားဝစ်မယ်နေကာမျက်မှန်လေးတက်မယ်စသဖြင့်ပေါ့လေအခုမြမပြီနဲ့ဝေးလာတာ10နှစ်ကျော်လာပြီဆိုတော့အရင်တော့ကတော့မြမရွရတကြံနဲ့အစင်လာဆင်တဲ့ထိုင်းတကြံမှာတော့ပျော်တယ်လို့လို့ပါပဲဒါပေမဲ့ဗမာပြည်မှာတော့လို့စိတ်လို့ကိုလို့နဲ့မပျော်မိတာတော့အမှန်ပါပဲဘလိုပဲဖြစ်ဖြစ်တူပို့ဆိုတဲ့အတန်လေးကြားရင်အတော်လေးကိုတကြံကိုတတိယမိပါတယ်ပြောရရင်တော့တရက်ကွက်လုံးကလက်ပေါင်းစုံနဲ့ဝိုင်းပြီးတော့လုံးနဲ့မုံလုံးရေပေါ်ကိုလွမ်းတယ်နောက်ပြီးတော့ရုပ်သီးစိမ့်နောက်ပါတယ်မုံလုံးရေပေါ်ကိုပို့ပြီးတော့မှလွမ်းတယ်ရေစိမ့်ထားတဲ့တကြံထမင်းကိုလည်းစားကျင်တယ်အတာတကြံပြီးလို့ရက်ကွက်ထဲမှာဖုန်ကြီးတွေပြိနာပြီးွားလို့ရှင်တန်ဘုံတွေတိုင်ကြီးတွေပွက်လောညံအောင်တန်ဆုံတီးပြီးတော့မကောင်းဆိုးဝါးနှင်တဲ့ဥစ္စာကိုအလွမ်းဆုံးပဲမြမတကြံကိုတငယ်ချင်းတွေနဲ့ပြန်ဆုံပြီးတော့ပျော်ခွင့်ရကြင်ပါသေးတယ်အခုတော့တကြံတချင်းလေးတွေနားထောင်ပြီးတော့ပဲအလွမ်းပြရတယ်မအေးသနာကြော်ရေးတကြံတချင်းထဲမှာတော့မန်းတောင်ရိတ်ခိုးဆိုတဲ့တချင်းကိုအကြိုက်ဆုံးမို့လို့ဒီတချင်းကိုတော်တာရှင်နေနဲ့အတူနားထောင်ကြင်ပါရှင်
တွေကတော့အမှုပညာဝါသနာပါသမလို့ဘယ်နေရာပဲရောက်ရောက်တကြံပွဲဖြော်ရည်တိုင်းမှာပါဝင်နှဲ့ပြောနေကြပ
ါမြပါယူတဲ့ဝေးကြီးမှာနေရပြီးတော့မြပါတကြံကိုမကြုံရတာလဲတစ်တွေအများကြီးကြာလာပြီပဲလို့တကြံဆိုတဲ့အတန်ကိုကြားတာနဲ့ဘယ်နေရာဘယ်ဒီသားမှာပဲဖြစ်ဖြစ်တကြံရဲ့အငွေအသက်တွေတကြံရောက်ပြီဆိုတဲ့ခံစားချက်ကကျမရဲ့သွေးထဲကိုစီးဝင်ပါတယ်မြပါပြီကိုလွှမ်းရတာကလည်းအပေါ်ပါတကြံတစ်ချီကြားရင်ကွေးနေရာကတဲ့တဲ့ကျမကတော့ဒီကလေးကကျမအပြဲတည်းနားထောင်ခဲ့ကလာခဲ့တဲ့ချမ်းပါတယ်ဆိုတဲ့တချင်လေးကိုသောရရှင်တွေအတွက်ဒီနေ့တကြံတိလက်ဆောင်ပါချင်ပါတယ်ကျမတို့ရဲ့သောရရှင်တွေမြန်မာနေသက်ပါဘေးပြားတွေဝေးလို့အေးချမ်းပါစေလို့လည်းဆုတောင်းပါတယ်ရှင
်ဒီတကူရှင်မျိုးနေကူရောက်ပြီလေရွှေစုံအောင်ပဲလိုက်တော့လေမောင်မောင်ရဲ့တဲ့ရွှေစုံအောင်ပဲလိုက်တော့ချမ်းပါတယ်ခမညာကြံရည်တွေအေးပါတယ်ဆိုချမ်းပါတယ်ကွယ်ရွှေစုံအောင်ပဲလိုက်တော့လေမောင်မောင်ရဲ့တဲ့ရွှေစုံအောင်ပဲလိုက်တော့ချမ်းပါတယ်ခမညာကြံရည်တွေအေးပါတယ်ဆိုကြံရည်ကချမ်းပါတယ်ကွယ်ကျုံရည်တည်တာပခဝိုင်းတကူလာရောက်လေတိုင်းတကြခောင်းလေးနဲ့ဤကစားထွက်လို့လေ
ကို သောဝင်းနိုင်ကတော့နှစ်သစ်ကိုရောက်တိုင်းမလို့တော့ပေမဲ့ရှာနေခြင်းတော့မှာပဲလို့ဆိုပါရယ်ဒီတစ်ခေါက်တော့သောရရှင်နေအတွက်ပါနော်တလွဲမတွေ့လိုက်ပါနဲ့တကြံလွမ်းပြေရှာဝုံတော်မင်းသားကြီးတချင်းကိုတော့မှဟိုလူဆိုတာမကြိုက်ဘူးဒီလူဆိုတာမကြိုက်ဘူးဆိုပြီးကြီးတွေများပြီးကိုသောဝင်းလိုက်ရွေးပေးနေပါတယ
်မြန်မာပြည်မှာမွေးတဲ့မြန်မာလူမျိုးတူဦးဖြစ်တဲ့အတွက်တကြံချင်းခါရောက်ပြီဆိုရင်တော့နှစ်စင်မြန်မာပြည်ကိုလွမ်းပါတယ်မြန်မာပြည်နဲ့မြန်မာပြည်ကတကြံအချိန်မှာပျော်ခဲ့ရတဲ့ကာလတွေကိုအထူးသတိရပါတယ်ဒါပေမဲ့လည်းပြပမှာရောက်နေတဲ့အချင်းဒီမှာရှိတဲ့မြန်မာမိသားစုတွေနဲ့စုပြီးတော့အဆင်ပြေသလိုပဲတတ်နိုင်သလောက်ပျော်အောင်တကြံအချင်းမှာအားလုံးစုပြီးတော့ပျော်ပျော်ပါပါဆင်နွှဲကြပါတယ်။တကြံတချင်းတွေအားလုံးကိုလည်းကြိုက်ပါတယ်။အဲ့ဒီထဲကမှကျွန်တော်ကြိုက်တဲ့တချင်းတစ်ပုဒ်ဖြစ်တဲ့ရှာပုံတော်မင်းသားကြီးတချင်းလေးကိုဖွင့်ပြပါလို့တောင်းဆိုချင်ပါတယ်
။ရှာပုံတော်မင်းသားကြီးမန္တန်တကာရောက်ခဲ့ပြီ။ဘယ်ရက်သူစားဒီမှလည်းမသိတော့ခက်တွေ့ပြီ။
သူဝိုင်းတော်သားတွေအရင်ကလည်းမြန်မာနိုင်ငံကိုအကြာကြီးပြန်မလာနိုင်ကြသလိုအခုနှစ်ပိုင်းတွေမှာတကြံပြန်ဖို့ဆိုရင်လည်းရုံးမာကအခွင့်ကိုအလှည့်ကျယူရတာမလို့တကြံခွင့်အတွက်လူရမယ်ကိန်းစိုက်နေလို့တော်တော်များများတကြံမကြပစ်တာကြာပြီလို့ပြောရပါမယ်။အနေအေးလို့တကြံနဲ့စိမ့်သလိုဖြစ်ပေမဲ့လည်းတကြံတေးသွားတွေနဲ့တော့မစိမ့်ကြပါဘူး။တကြံကိုခင့်နဲ့အမိလိုက်နေတဲ့မဆုမြတ်မွန်က
မြန်မာပြည်မှာတကြံမကြပစ်တာဒီနှစ်ဆိုလို့ရှိရင်နှစ်20ရှိသွားပြီပဲဆိုတာအကောင့်ထဲအရင်ဆုံးရောက်ပါတယ်။ဒီမြန်မာနိုင်ငံမှာရှိတော့ကတော့ဟိုတကြံဆိုလို့ရှိရင်နှစ်တိုင်းဒီမန်တပ်မှာညီကိုရီမောင်နှမတွေနဲ့ရေပက်ဖြစ်ပါတယ်ဟိုငငယ်တုန်းကတော့တစ်ခါတစ်ခါလောက်မိဘတွေနဲ့လဲဘူးတယ်ဒါပေမဲ့မန်တပ်မှာရေပက်တာပိုများပါတယ်နောက်နိုင်ငံသားရောက်တော့ဒီမြန်မာလူမျိုးတွေစုပြီးတော့လုပ်တဲ့တကြံပွဲတွေကိုတစ်ခါတစ်ခါတော့သွားဖြစ်တယ်ဒါပေမဲ့နှစ်တိုင်းသွားတာမျိုးမဟုတ်ဘူးပေါ့လေနောက်ပြီးတော့ဒီငငယ်တုန်းကရန်ကုန်တကြံမှာပျော်ခဲ့ရတဲ့အပျော်မျိုးတွေလည်းဟိုတိတ်ပြီးတော့မရတော့နောက်ကြလာတော့တကြံကိုအတွက်စိမ့်တယ်လို့မျိုးဖြစ်လာတယ်ဒါမင်းငငယ်တုန်းကတော့တကြံဆိုရင်တိတ်ကိုပြောရဲပါဆိုတော့တကြံဆိုတာဟိုလွတ်လွတ်လပ်လပ်ပြောရတဲ့အချိန်နောက်ပြီးတော့သူများတွေအဲ့လိုလွတ်လွတ်လပ်လပ်ပြောနေတာကိုလည်းကိုကမြင်ရတယ်ဆိုတော့သူတို့အပြော်တွေလည်းကူးတယ်ပေါ့လေအခုကြီးလာတော့တိတ်ပြီးအဲ့လိုမျိုးဟိုတိတ်ငငယ်တုန်းကလိုတကြံမှာပြောရဲဆိုတဲ့အပြော်မျိုးတိတ်မရတော့ဘူးနောက်တကြံတချင်းရွေးဆိုလို့ဒီသီရိဆွေရဲ့အချိန်မကုန်ပါနဲ့ဆိုတဲ့တချင်းကိုရွေးပေးပါရယ်ဒီတချင်းကိုပထမဆုံးစကြတော့ငငယ်တုန်းကတကြံကြားခဲ့ပူတာကိုပြန်ပြီးတော့မှတ်မှတ်ရရဖြစ်နေလို့ပါ
Tonight, tonight, don't bowl a tolo sayi nui nui bumangaro ijan timi di te di the jamma di the tenno pyaunwege oh yeah la nepa shao ti toni yao bi o tolo we win em anna si lune so mi ijan jinnya miao bada
ဝေးရကြလို့နောက်ပိုင်းတချင်းတွေတိတ်မသိတော့ဘူးလို့ဆိုတော့ကိုကျော်ကျော်သိန်းကတော့သူတို့ခေတုံးကတချင်းလေးတစ်ပုဒ်ကိုတော့ဆွဲနေတော့မှမလို့ VOA သောရရှင်တွေအတွက်သူရင်တွေကတကြံတချင်းမြစ်တာတွေလက်ဆောင်ပါပါတယ
်မြမရွရတာတကြံနဲ့ဝေးရကတော့ဒီနှစ်နဲ့ပါဆိုရင်14နှစ်ရှိပြီပေါ့လေမြမနိုင်ငံမှာတကြံကာလကြုံခဲ့ရစဉ်အချိန်တွေတုန်းကလည်းပဲရေပက်ခန့်ကားတွေပါနေလေလေတာပတ်တာမျိုးတော့တိတ်မရှိလာပါဘူးငွေကြေးနေတဲ့နေရာမှာစုပြီးတော့နေကြတာမျိုးပဲရှိပါတယ် go dying go big on video, weed any a yaw near a cajarole. The jangala, so in Baba Pipi, to Miragari Lube, Po Bidoro, Luami Yababe. The janet, the jan the chin, the jangala mama, miazon to yare, brow bamboli, Dariga, go dying go be go me, go ye, mabe, do ya, joya, canzaya, ti do yare, jariba. The jan the chin in a bada, you know. Ingrega, Jan Jacare, the Jamuwe, Kaunegu Jobar, the Chemiairo Le Matila Bau, the Jamu the Changaro, a cool chanty, Jaito, Nitta Domare, Jangalama, did Chimuwe not home with a man.
ဆုံးရောက်လာတဲ့နန်းလောင်ကတော့တောင်ကြီးသူမလို့တကြံချိန်မှာအိုင်ယန်ခရော့စ်ကိုလွှမ်းနေသူပါကျမတို့ရှမ်းပြည်တောင်ကြီးမှာကြီးခဲရာမှုရန်ကုန်မန္တလေးတကြံတွေထက်တောင်ကြီးတကြံကိုပိုတော့ကြားတယ်တကြံရောက်တဲ့ဧပြီလဆိုရင်တောင်ကြီးမှာမိုးရေအုပ်နေပြီးတော့ရေကစားရတာတိတ်အေးတာကိုကောင်းမှတ်မိတယ်နောက်ပြီးတကြံရမနဲ့အစောပိုင်းမှာလူတွေကဖုန်ကြီးကျောင်းတွေတက်ကြတယ်လေအဲ့တော့ကျမမမေ့နိုင်သေးတ
ော်ရီတွေတိုက်ရင်ရေလောင်းကြတာလေတိတ်ရင်ချိပြီးတိတ်ပြောစရာကောင်းတာကိုခုထိမမေ့နိုင်ဘူးနောက်ပိုင်းတောင်ကြီးတကြံမှာ Iron Cross Divine ကနှစ်တိုင်အလကားလာဖြောဖြေးပေးတယ်ကျမတို့တွေကနေ့လယ်ပိုင်းမှာရေကစားပြီးတော့ညနေခင်းရောက်တာနဲ့လေးဖြူရဲ့တချင်းသွားနာထောင်ကြရတာကျမအတွက်တော့တကယ်မမေ့နိုင်စရာရှမ်းပြည်တကြံပေါ့တောင်ကြီးတကြံဆိုရင်လေးဖြူတို့အငဲတို့အမျိုးကြီးတို့နဲ့တွဲပြီးအမတ်ရနေတော့ဒီနေ့တကြံမှာလဲလေးဖြူရဲ့ Diary Album ထဲကကြိုနေတော့ဆိုတဲ့သချင်းကိုပရိသတ်တွေနဲ့အတူတူနားဆင်ခြင်းမှာရဲမအေးတနာကျော်
ဒီလူလွန်းနဲ့ပြေးလာနေပြီအတိမ်လောပြင်းတဲ့တုံးအဝေးကမင်းရဲ့နာစီအတောင်ပေါ်တွေပြမေးမင်းစီလွန်းနဲ့ပြေးလာနေပြီအချိုးအနေလိုက်တော့See to free pelera chile a chain we die na ma to no dim no kin em na shi jin le na di die a second time ma na lo ni ne na dang Chittu ni ena na kazame chittu ni apama twipwe
le da na mya ne di ko ta nyung ga ro a long twet mingla shi de tajan chi ga phit ba de
myama bi ko a long a song a tajan ma tajan yauk bi tajan tachin tan cha bi so shin myama bi ko a yan long a wa de ka ro chanaw lu ga myama bi ne mind thong chi bi lo we ni de so bi me ni sin lu lu we myama a chein ne tachin ne myama tadin ni lou ni ga ro မြန်မာပြည်နဲ့ကမစိမ့်ပါဘူးမြန်မာပြည်သူတွေခံစားရတယ်လို့ပဲမြန်မာပြည်သူတွေတွေးတယ်လို့ပဲခံစားနိုင်တွေးနိုင်ပါတယ်အခုတကြံတချင်းလက်ဆောင်ဖြစ်တော့ဒီတမ်းမြတ်ဆိုးရဲ့မြမောင်ဝေကင်းဆိုတဲ့တချင်းလေးကိုတောင်းကျင်ပါတယ်တချင်းစာသားတွေကလို့ပဲတကြံရည်နဲ့အတူမြန်မာပြည်ကြီးဘေးပြာဝေးကွာပြီးတော့မြန်မာပြည်သူတွေငြိမ်းချမ်းကြပါစေဗျာ
မြမောင်ဝေကင်းတချင်းတွေကလို့ပဲမြန်မာနိုင်ငံနဲ့ကဘာဒေါ်လာက VOA ပြည်သက်တွေကမြန်မာနိုင်ငံသူမြန်မာနိုင်ငံသားအားလုံးရောနှစ်သက်ကမင်္ဂလာပေါင်းဆောင်ကျင်းပေးလာနိုင်ပါစေလို့ဆုတောင်းပါတယ်ရှင်
။မြို့မောင်ဝေကင်းငွေအစင်းဆန္ဒပြည်တော်တိုင်းမြန်ပြေငြိမ်းချမ်းအောင်စု don khaye is jang long de lou me khuru ke ke la ja ba si you mong we ke we a sin sada piram dai nyam pye ngain chan ang su don khaye is jang long de lou me khuru ke ke la ja ba si အစီအမြင်မြင်ရသည်ချင်းလုံးလုံးပေတန်တာချူမြမြဆွတေးလေးတွေမမြို့သူရဲ့ဂုံနဲ့ဤရင်းကြီးတွေမနစ်ကပဲလောင်းနေတာတွေအင်းမြမြမမေ့တဲ့တိုင်းပေအစီအမြင်မြင်ရသည်ချင်းလုံးလုံးပေတန်တာချူမြမြဆွတေးလေးတွေ မန်းမြို့သူရဲ့ဂုံနဲ့ဤရင်းကြီးတွေမနစ်ကပဲလောင်းနေတာတွေအင်းမြမြမမေ့တဲ့နိုင်ပေသင်ပြန်နေရွှေပန်းမတော့ပြွေရွေးနေတယ်ဆင်းမြဲမြန်ငါလှတဲ့မေဝင်ငန်းမောင်းလောင်းနေရေးဘေးဘရားဝေးကွာသင်စင်ပါမယ်ဒီသင်ပြန်နေရွှေပန်းမတော့ပြွေရွေးနေတယ်
အထူးလက်ဆောင်အဖြစ်ကျမတို့ VOA ဝိုင်းတော်သားတွေတောင်းဆိုပေးထားတဲ့တခြင်းလက်ဆောင်တွေကိုပရိသတ်တွေစိတ်နဲ့တက်ကြမယ်လို့မျှော်လင့်ပါရရှင်။တောသရှင်အားလုံးပြေပြဝေးကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ပျော်ရွှင်စရာအကြံအခါသမျှဖြစ်ကြပါစေရှင်။ VOA ကခုချုပ်လက်ပေးနေတဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တိုင်ကြီးထိုက်ကကြေညာပေးပါအောင်ရှင်။အမေရိကန်နိုင်ငံသားဝန်ကြီးဟယ်လာရီကလင်တန်ကလာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြန်လို့တဲ့သူမရဲ့ရီမန်းထားချက်ကိုဒီကနေ့တနင်္ဂနွေနေ့မှာကြေညာပွဲရှိနေပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်
က်ဩဘားမားကိုပါတီရဲ့သမ္မတလောက်အဖြစ်ရွေးချယ်ခဲ့တာကြောင့်မစ်ကလင်တန်ရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ဒီဒီချိန်မှာတော့မစ်ကလင်တန်ဟာပါတီရဲ့အများစုထောက်ခံမှုရလိမ့်မယ်လို့ထင်ကြေးပေးခံထားရပါတယ်။လက်တလော့ကောက်ခံထားတဲ့ Gallup ရဲ့စစ်တမ်းကတော့ဝင်းဂျီဟောက်ကလင်တန်ကိုထောက်ခံအားပေးကြသူ48ရာခိုင်နှုန်းရှိပြီးမထောက်ခံသူ42ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။တကယ်လို့ရွေးကောက်ခံရမယ်ဆိုရင်တော့သမ္မတကရောဟောင်း Hillary Clinton ဟာနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဟိုကက်စတိုတို့စနေနေ့မှာသမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့ကြပြီးအခုအခါမှာတော့အမေရိကန်သမ္မတဟာဝါရှင်တန် DC မြို့တော်ကိုပြန်လည်ရောက်ရှိနေပြီဖြစ်ပါတယ်။မနေ့တုန်းကတွေ့ဆုံပွဲမှာတော့အမေရိကန်သမ္မတကကာလရှည်အထူးကြံဖြစ်နေတဲ့ကျူဘာအစိုးရနဲ့နှစ်နိုင်ငံကြားဆေးခေတ်ကာလကွဲပြားမှုတွေကိုဆက်ဆက်ဆွေးနွေးပြီးသမိုင်းစာမျက်နှာတစ်ရက်ဖွင့်လှစ်လို့တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့အီရန်တို့ရဲ့နျူကလ িয়ার ဆေးဆက်ဆွေးနွေးရေးအပေါ်ပါတီဇွဲဆိုင်ရာဝေဖန်မှုတွေကအတော်လေးလွန်နေပြီလို့အမေရိကန်သမ္မတအိုဘားမားကစနေနေ့မှာပြောဆိုလိုက်ပါတယ်။ပနားမားမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးပဲပိတ်ပွဲသတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအီရန်နဲ့နျူကလ িয়ার ရေးဆွေးနွေးနေစဲကာလမှာဝေဖန်နေကြသူတွေစိတ်ရှည်ပေးကြဖို့တိုက်တွန်းခဲ့ပါတယ်။
သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုံးရေးမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ2430လို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းပါစေ။ကျွန်မအနံလောပါ။
This program has come to you from the Voice of America, Washington.